ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီယာနဲ့ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ဟာဒီနေ့မှာတော့ရခိုင်ပြည်နယ်ဘူးတိတောင်မောင်တို့ကိုသွားရောက်ပြီးတော့ပြည်နယ်တွင်းမှာရှိတဲ့မြို့ကန်တွေပြင်အဲ့ဒီဒေသမှာရှိတဲ့အစိုးရဖွဲ့တွေနဲ့တွေ့ဆုံခဲ့ပါတယ်။ကော်မရှင်အဖွဲ့ရောက်ရှိချိန်မှာဒေသခံတချို့ရဲ့ဆန္ဒပြမှုတွေကိုလည်းကြုံတွေ့ခဲ့ရပါတယ်။ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခါကပြောပြပေးပါလိမ့်မယ်
။ရခိုင်ပြည်တွင်းကဖြစ်ပျက်နေတဲ့ပဋိပက္ခတွေအပါအဝင်ဒေသတွင်းအခြေအနေတွေကိုကွင်းဆင်းလေ့လာဖို့အတွက်မစ္စတာကိုဖီအာနန်နဲ့အဖွဲ့တွေဟာဒီကနေ့မနက်ပိုင်းမှာမောင်တော်နဲ့ဘူးတီတောင်ကိုရောက်ရှိခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂတွင်းရင်းမှုချုပ်ဟောင်းဦးဆောင်တဲ့ရခိုင်ကော်မရှင်ဟာပြည်내အစိုးရတာဝန်ရှိသူတွေအပါအဝင်ရခိုင်ဒေသခံအချို့နဲ့ပါတွေ့ဆုံခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကပြောပါရယ်ပြည်내အစိုးရနဲ့တွေ့ဆုံတဲ့အခါမှာတော့ရခိုင်ဒေသတွင်းဖွံ့ဖြိုးတိုးတက်ရေးကိစ္စရပ်တွေအပါအဝင်နှစ်ဖက်အတိုင်းဝိုင်းကြားလိုအပ်ချက်တွေနဲ့အဲ့ဒီဒေသတွင်းရပ်ပိုင်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခတ်မှုတွေအကြားဒေသခံတွေယက်တီမှုအစိုးရရဲ့လှုပ်ဆောင်ချက်တွေစတဲ့အပိုင်းတွေကိုအစိုးရဘက်ပိုင်းကကောဒေသခံဘက်ပိုင်းကကောတင်ပြခဲ့ကြတယ်လို့ဦးအေးလွင်ကဆိုပါတယ်
။ဟိုဝင်းတာစီကတော့လာအေးဘူးလေးတောင်ပါလေသူတို့ဆန္ဒတာပြတာသူတို့ဒီလူအဖွဲ့ကြီးနှစ်ခုကတခါတွဲပြီးတော့ကိုနေတာပဲ။ရခိုင်မျိုးမီမျိုးဖားတွေပြောတဲ့အချိန်မှာလည်းအဲ့ဒါကြီးဆက်ပါတယ်။သူတို့ဒီလိုဆန္ဒပြရတာလေတဲ့နိုင်ငံသားတွေကတစ်ဖက်ဆောင်းနေလို့ပြဆိုတဲ့အထင်ရှိတဲ့ခါပေါ့ဗျာ။အထင်လွင်မှားမှုလေးတွေကြောင့်လုံးဝလည်းဆိုတော့ဒီပြောပြီးနေသူတို့ကတော့ဒီမှာငြင်းငြမ်းလို့အရှင်တွဲနေတယ်လက်ထောက်ဆန့်ချက်ကလည်းဘာမှမဖြစ်ဖြစ်ဘူးပေါ့အဲတို့မီးဆက်ကလေးပဲမီးဆက်ရအောင်လုပ်ပြပါစီဝါရေးပြည်ဖို့အတွက်ပေါ့နော်နံပါတ်ဆက်သွဲပေါအောင်လုပ်ပြပါအဲ့လားလားပြည်ပြီးတော့ကျွန်တော်တို့ပြည်သွားလဲဆိုမွတ်စလင်တွေနဲ့တွေ့တယ်မွတ်စလင်မျိုးမျိုးဖားတွေကအဲ့လိုငင်းကြမ်းသွားရှင်သွဲတာတော့သူတို့ပြောတယ်ပြီးတော့သူတို့ပညာရေးကျမရေးအခက်အခဲလေးတွေရှိတာပေါ့နော်အရင်ကမရှိခဲ့ဘူးလို့ရှိတယ်ပေါ့အဲ့တော့ဘူးတီတောင်ကတော့ကျွန်တော်ပြောချင်တာကစံပြလူတော်ဖြစ်တယ်လို့ထင်တယ်လေမောင်တော်မှာကအချက်ရိုးပြန်မှာတော့လာသားကြီးရောက်လာပြီးတော့အမျိုးသမီးဟန်ကူရဲ့ရည်ရဲနဲ့ကျွန်တော်တို့ပြောကြတယ်ဗျ
ပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကဘူးသီးတော်မောင်တော်ဒေသတွေမှာနေကြားဆောင်တပ်တွေကိုအကြမ်းဖက်တိုက်ခတ်ရေးသမားတွေဝင်ရောက်တိုက်ခိုက်ခဲ့တာကအစပြုခဲ့တဲ့ပဋိပက္ခတွေမှာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုအပိုင်းတွေမှာလူခွင့်ရေးချိုးဖောက်မှုရှိတယ်ဆိုပြီးဝေဖန်မှုတွေရှိခဲ့ပါတယ်ဒီလိုထွက်ပေါ်လာတာနဲ့ပတ်သက်လို့ရခိုင်အကြံပေးကော်မရှင်ဟာတွားရောက်လေ့လာခဲ့တာဖြစ်ပြီးဒီကနေ့ဒေသခံတွေနဲ့ကော်မရှင်တွေ့ရှိမှုအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးကော်မရှင်ဘက်ကတော့ဘာထင်မြင်ချက်မှမပေးနိုင်သေးဘူးလို့ပြောပါတယ်။ဒေသခံတွေနဲ့တွေ့ရှိမှုအပေါ်ဦးအေးလွင်ပြောပြခဲ့တာကတော့
ကျွန်တော်တို့သုံးသပ်ချက်တွေမပေးချင်ဘူး။နားလည်မှုလေးတွေနဲ့လွဲနေတာလေးတွေရှိတယ်။အဲ့ဒါလေးတွေနားလည်မှုလေးတွေအယူပြီးတဲ့အခါမှာဟိုဆိုရင်လည်းကလေးတွေကြောင့်ဆောင်ရွက်ပြစ်ခတ်လေးတွေရှိတယ်။ဟိုသူတို့အပြစ်မဲ့နေကြတယ်အဲ့လိုသူတို့ခင်ရတော့ကြောက်လန့်ပြီးထွက်ပြေးလာလေးရှိတာပေါ့နော်။ဟိုတည်းကလည်းလဲနေတဲ့သဘောလေးတွေရှိတယ်။အဲ့ဒါလေးတွေကတဖြည်းဖြည်းတော့တည်ငြိမ်သွားမယ်လို့ကျွန်တော်ထင်ပါတယ်။ကျော်သားတွေကအားကြောက်ပြီးတော့အဲ့လိုထွက်ပြေးလာတယ်ရှိတယ်။သို့တော့တချို့ဘောဘက်ကလည်းဟိုအလာဘဲဘက်ကလည်းဘာကြောင့်မကြောက်လို့ရလဲဆိုတာလေးသူတို့ကသင်္ချာသူတို့ဘက်ကလည်းသူတို့ပြောလို့ပေါ့။ကျွန်တော်တို့ကဒါဆန်းစစ်ဖို့လည်းမဟုတ်ဆန်းကြက်ဖို့လည်းမဟုတ်တော့နားထောင်လာပြီးတဲ့အခါမှာဒါအကောင်းဆုံးတယ်လို့ကြံပေးမယ်ဆိုတော့ကျွန်တော်လုပ်ပါမယ်
။ကုလသမဂ္ဂအတွင်းမှုချုပ်ဟောဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ရခိုင်အကြံပေးကော်မရှင်ကိုနိုင်ငံတကာကတက်သည့်ပညာရှင်တွေနဲ့ပြည်တွင်းကပညာရှင်တွေပူးတွဲပြီးဩဂုတ်လနောက်ပိုင်းကဖွဲ့စည်းခဲ့တာဖြစ်ပါတယ်။အစိုးရတဲ့လက်ထက်မှာဖွဲ့စည်းလိုက်တဲ့ဒီအကြံပေးကော်မရှင်ဟာနိုင်ငံတကာကလူတွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေနိုင်တယ်ဆိုပြီးကန့်ကွက်မှုတွေလည်းရှိခဲ့ပါတယ်။ရခိုင်မောင်တော်ဒေသမှာရှိတဲ့ရခိုင်အမျိုးသားပါတီဥက္ကဋ္ဌဦးခင်မောင်တန်းကတော့ဒီကနေ့လာရောက်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ပတ်သက်လို့အခုလိုသုံးသပ်လိုက်ပါတယ်
။အဲကျွန်တော်တို့အမြင်ကပါပြောမလဲကျွန်တော်တို့ဒီနေရာဒီဒေသကျွန်တော်တို့ရဲ့ဒီအခုဒီဘ ഹു သုဒ္ဓတွေကိုဒီစာတွေးအနေနဲ့လာပြီးလေ့လာတော့လူကတော့အဖြေရမယ်လို့မသိဘူးကျွန်တော်တို့ဟိုကျွန်တော်တို့ဒီနေရာတွေဆိုတော့တအားဖြည့်စေချနေတဲ့နေရာအဲ့ဒီနေရာတွေကမှစာတွေးနဲ့လာပြီးလေ့လာတဲ့အခါဟိုနေတဲ့အခုဒီဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကိုအခြေခံဖို့လိုပါလိမ့်မယ်ဟိုအဖွေတွေအများကြီးဟိုဖွင့်လာဒီဖွင့်လာဟိုဒီပါကရောဒီတွင်းကရောဒါမဲ့ဟိုတိကျနေရာတွေအခြေကတော့ကုန်မလာတာ
ခိုင်ဒေတာကန်အချို့ကဒီကော်မရှင်ဖြတ်သိမ်းပေးဖို့တောင်းဆိုခဲ့ကြသလိုဒီတစ်ခေါက်ကော်မရှင်လာရောက်ချိန်မှာလဲစစ်တွေလေစိမ်မောင်တော်နဲ့ဘူးတီတောင်တို့မှာဆန္ဒပြမှုတွေလှုပ်ဆောင်ခဲ့ကြပါတယ်မနက်ဖြန်မှာတော့ကော်မရှင်ဟာမြောင်းဦးနဲ့မင်းပြဘက်ကိုတွားရောက်มาဖြစ်ပြီးအဲ့ဒီဒေတာကဒေတာခံတွေနဲ့တွေ့ဆုံသွားมาဖြစ်ပါတယ်ရှင
်မမေခာသတင်းပေးပို့ထားတာပါ